ယူကရိန်းနိုင်ငံရုရှားကကျူးကျော်တိုက်ခိုက်မှုပေါ်နိုင်ငံတကာအသံဝင်ကတုံ့ပြန်မှုတွေထွက်ပေါ်နေရမှာရုရှားရဲ့မဟာမိတ်တွေနဲ့အင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံကသိရသာသာထိနေတဲ့တုံ့ပြန်တာတွေ့ရပါတယ်။ရုရှားပေါ်စီးပွားရေးတန်တမာရေးအထူးကျန်အောင်လုပ်ဖို့နိုင်ငံတော်များကကြိုးပမ်းနေတာကိုလည်းတိုက်ရိုက်ထောက်ခံတာသိမတွေ့ရပါဘူး။ယူကရိန်းနိုင်ငံကအခြေအနေတွေကိုအနိကက်စောင့်ကြည့်နေတယ်လို့သာတရုတ်နိုင်ငံချိုင်းဦးညီဌာနပြောခွင့်ရဟွာချွန်ရင်းကကြာသာပြင်းတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ချင်းနေတွေထိမနိုင်သိမရအဆင့်အထိရောက်မလာအောင်သက်ဆိုင်သူတွေအားလုံးကထိနေတင်းတင်းဆောင်ရွက်ကြဖို့လဲတိုက်တွန်းခဲ့ပါတယ်။သက်ဆိုင်သူတွေအားလုံးအနေနဲ့ငင်းချင်းအတွက်ဆက်လက်လမ်းဖွင့်ထားပြီးချင်းနေတွေပိုဆိုးမလာအောင်ဆွေးနွေးညီနိုင်ဖြည့်ရှင်းဖို့မျှော်လင့်ကြောင်းလဲပြောဆိုခဲ့တာပါ။တရုတ်နိုင်ငံကြီးဦးညီဌာနပြောခွင့်ရရဲ့တုံ့ပြန်ချက်ဟာမကြသေးခင်ကတရုတ်စိုးရရဲ့ပြောဆိုချက်တွေနဲ့ကန့်ညီတာတွေ့ရပေမဲ့နောက်နိုင်ငံခေါင်းဆောင်တွေကပြင်းထန်တဲ့စီးပွားရေးပိတ်ဆို့တံခတ်မှုတွေလုပ်ဖို့ပြောဆိုနေချိန်မှာရုရှားကိုကူညီဖို့မပြောတာကထူးခြားချက်ဖြစ်နေလေဘေကျင်းမြို့တော်အခြေစိုက်တန်တမန်တူကပြောပါရယ်ရုရှားနိုင်ငံကတန်းငွေတွေကိုတရုတ်နိုင်ငံကဝယ်ယူဖို့မချသေးရင်ကသဘောတူညီထားတဲ့အတိုင်းဆက်လက်အကောင့်ထဲပို့သွားမယ်ဆိုတာမျိုးအနေဆုံးအဆင့်အာမခံပြောဆိုတာမျိုးမတွေ့ရဘူးလို့လည်းအမည်မဖော်လိုတဲ့တန်တမန်ကပြောပါရယ်ဒါပေမဲ့လည်းရုရှားအပေါ်နောက်နိုင်ငံတွေကပိတ်ဆို့အရေးယူမှုတွေကနေတက်တာရအောင်တရုတ်ကကူညီမဲ့လာလာတွေလည်းတွေ့နေရတာပါတရုတ်နိုင်ငံကိုရုရှားကဂျုံနဲ့ဘာလီတင်ပို့ဖို့ဖေဖော်ဝါရီလ10ရက်နေ့ကသဘောတူညီမှုရရှိထားပြီးတရုတ်ကခွန်ဌာနကလည်းဂျုံတင်သွင်းဝင်ဗုဒ္ဓနေ့ကပဲခွင့်ပြုချက်ပေးထားတာဖြစ်ပါတယ်ခင်ဗျာ